င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနိုင်လောပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မတင်ကြီးထိုက်ပါရှင်ကိုအောင်နဲ့အတူသတင်းတွေကိုကြီးညာပါမယ်အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုတော့ဒီကနေ့ကျင်းပတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့ Facebook လူမှုကွန်ရက်ကိုသုံးပြီးအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်တာတွေကိုထိထိရောက်ရောက်မထိမ့်သိမ့်နိုင်ဘူးဆိုတာကို Facebook ကုမ္ပဏီကလက်ခံလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ
်။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကတွေးထိုးလှုံ့ဆော်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီးတော့2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်တာခွဲဖို့လိုနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
ဒါကြောင့်ကျင့်သင်ထားဖို့လိုပါတယ်ကျွန်တော်ရွှေကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့ပြုတ်သွားတဲ့ဟာကျွန်မမိမဒါဟိုကျုံပဲအကောလို့ကျွန်တော်တို့ကယူဆတယ်ပေါ့ခြေလမ်းတွေပေါ့
Social Media တွေကိုအထူးလေးလာစောင့်ကြည့်နေတဲ့ကိုမြတ်သူပြောတော်တာပါအခြေစုံကိုတော့မကြားခင်ကြားမှာပါဒါအပြင်တရုတ်မြန်မာနယ်စပ်ဘက်မှာမြန်မာဘက်ကထုတ်ပေးတဲ့ရာယူနယ်စပ်ဖြတ်ကိုခွင့်လက်မအသိကိုတရုတ်ဘက်ကလက်မခံတာကြောင့်အခက်အခဲတွေ့နေကြတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်နိုင်ငံရဲ့ချိန်ခွင်ရှာပြောင်းသွားနိုင်တဲ့ဒီကနေ့ကျင်းပတဲ့လွတ်တော်ရွေးကောက်ပွဲအကြောင်းအပြည့်အစုံကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်တဘောရာတိတိသာသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့မှာလွှတ်တော်သစ်ကိုမဲပေးရွေးကောက်ကြမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတရာထူးတက်တန်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလတ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချိန်ညှိမှုအပြောင်းအလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်သက်တမ်းနှစ်နှစ်အတွက်လည်းအပြောင်းအလဲဖြစ်သွားနိုင်ပါတယ်။အောက်လွှတ်တော်အမှတ်နေရာ435နေရာမှာအလုံးပြန်လဲရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမှတ်နေရာ100ထဲက35နေရာနောက်ပြည်နယ်90ထဲကပြည်နယ်36ခုတို့ရဲ့အုပ်ချုပ်ရေးမှုတွေကိုရွေးချယ်ကြမှာဖြစ်ပါတယ်။အတိုက်ခံဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်ကိုထိန်းချုပ်သွားနိုင်တယ်လို့လူမှုဆန္ဒကောက်ယူမှုတွေမှာရောသုံးသပ်သူတွေကပါခန့်မှန်းနေကြပါတယ်။ဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်မှာအများစုဖြစ်ဖို့အလေးတားနေပြီးအများစုဖြစ်ဖို့အတွက်ကတော့လက်ရှိရထားတဲ့အမတ်နေရာထက်နောက်ထပ်23နေရာရယူနိုင်ဖို့လိုအပ်ပါတယ်။ဒီမိုကရက်တစ်ဘက်က49နေရာရထားပြီးအထက်လွှတ်တော်မှာ Republican တို့ကအမတ်နေရာ51နေရာနဲ့အသာစီးရနေတာကိုထိန်းထားနိုင်ရေးသမ္မတထရန့်ကထောက်ခံသူတွေကိုမဲဆွယ်နေတဲ့အပေါ် Republican တွေအားထားနေကြရပါတယ်။ဒီကနေ့ရွေးကောက်ကြမယ်အထက်လွှတ်တော်အမတ်နေရာ35နေရာတည်းမှာတော့ဒီမိုကရက်တစ်လက်ရှိထိန်းချုပ်ထားတဲ့26နေရာနဲ့ Republican 9နေရာပါဝင်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်း Donald Trump အသာစီးရခဲ့တဲ့ပြည်နယ်တွေထဲက Tennessee ပြည်နယ်အပါအဝင်ပြည်နယ်10ခုကအထက်လွှတ်တော်အမတ်နေရာတွေကိုထိန်းချုပ်နိုင်ဖို့ဒီမိုကရက်တစ်ဘက်ကလည်းကြိုးပမ်းနေကြပါတယ်ရှင်။
ဒီကနေ့အင်္ဂါနေ့မှာကျင်းပမယ့်သမ္မတတန်းဝက်ကာလလွတ်တော်ရွေးကောက်ပွဲမတိုင်ခင်မှာပဲသမ္မတဒေါ်နယ်ထရန့်မှာအိုဟိုင်းယို၊အင်ဒီယားနားနဲ့မစ်ဇိုရီပြည်နယ်တွေကိုသွားရောက်ပြီး Republican Party ကိုယ်စားလှယ်လောင်းတွေအတွက်မဲဆွယ်ပေးနေပါတယ်။ဒီကြားကာလရွေးကောက်ပွဲဟာသမ္မတထရန့်အာဏာရလာပြီးနောက်ပိုင်းမှာကျင်းပတဲ့အကြီးမားဆုံးလူထုဆန္ဒခံယူပွဲကြီးဖြစ်တယ်လို့လည်းမီဒီယာတွေမှာဖော်ပြကြပါတယ်။ထရန့်ကတော့တကယ်လို့ဒီရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်လောင်းတွေရှုံးနေမယ်ဆိုရင်မီဒီယာတွေကရစရာမရှိအောင်ပြောကြမှာဖြစ်ပြီးတကယ်လို့နိုင်နေဆိုရင်လည်းသူတို့ကတော့အကောင့်ပြောမှာမဟုတ်ဘူးလို့သူ့ကိုထောက်ခံသူတွေကိုတယ်လီဖုန်းကနေပြောခဲ့ပါတယ်။တမရရဲ့ဒီပြောဆိုချက်ကိုလူပေါင်း2000လောက်ကဖုန်းကနေတစင်နားထောင်ခဲ့ကြတယ်လို့ Trump Pence ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာ Brett Pascal ကပြောပါတယ်။ Ohio ကိုရောက်ရှိစဉ်မှာတော့ Democrat Party ကိုယ်စားလှယ်လောင်းဟာ Socialist ဖြစ်တယ်လို့ Trump ကတစိက္ကပ်ပြောဆိုပြီးတော့အစွမ်းရောက်ဆန့်ကျင်မှုတွေကိုရပ်ဆိုင်တားဆီးဖို့ဆိုရင်အင်္ဂါနေ့မှာထွက်ပြီးတော့မဲပေးပြီးတော့စိုးသွမ်းတဲ့ဒီမိုကရက်အုပ်စုကြီးကိုသတင်းစကားပါလိုက်ကြပါလို့သူ့ကိုထောက်ခံသူတွေကိုပြောပါတယ်။ Indiana ပြည်နယ် 4A မြို့ကိုရောက်ရှိစဉ်မှာလဲအစွမ်းရောက်ဒီမိုကရက်တွေသာအာဏာရမယ်ဆိုရင်တိုင်းပြည်ရဲ့အနာဂတ်နဲ့စီးပွားရေးရင်းရင်သွားလိမ့်မယ်ဆိုပြီးတော့ပြောပါတယ်။ဒီမိုကရက်တွေကအမေရိကန်ရဲ့အချုပ်အခြာအာဏာကိုတိုက်ခိုက်ဖျက်ဆီးနေတဲ့အပေါ်အဆုံးသတ်နိုင်ဖို့ Republican တွေမဲပေးပါဆိုပြီးတော့လဲ Trump ကတိုက်တွန်းပါတယ်။ Missouri ကိုရောက်ရှိစမှာတော့တိုက်ခိုက်ကိုယ်စားလှယ်လောင်းနေဟာလက်ရှိနိုင်ငံရေးအခြေအနေပေါ်စိတ်ဆိုးဒေါသထွက်နေကြပြီးတော့စိတ်ဝမ်းကွဲပြားအောင်နဲ့အနောက်ရှက်တွေပေးနေတယ်ဆိုပြီးတော့ Trump ကဆွဆွဲပြောဆိုပါရခင်ဗျာ
။ Afghanistan နိုင်ငံရဲ့ပြီးခဲ့တဲ့လကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းတိုက်ခိုက်မှုတွေကြောင့်တင်းဆုံးတရားရသူ400ကျော်ရှိခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ပထမဆုံးမဲပေးပွဲနေ့ဖြစ်တဲ့အောက်တိုဘာလ20ရက်နေ့နဲ့နောက်နေ့တွေမှာတည်ဆုံသူ56ယောက်ရှိပြီး 389 ရောက်ထင်ရှားရခဲ့တယ်လို့အာဖဂန်ဆရာကုလားတမကထောက်ပံ့ရေးမစ်ရှင်အနမာကဒီကနေ့အင်ကာနီတို့အစင်ခန်းစာမှာဖော်ပြပါတယ်။အရင်ကရွေးကောက်ပွဲ၄ခုထက်အခုရွေးကောက်ပွဲမှာတည်ဆုံးတန်ရာရသူပိုများတယ်လို့လည်းအနမာကပြောပါတယ်။တာလီဘန်တို့ကဒုံးကျည်တွေဘုံတွေအမြောက်တွေလက်ဖြင့်ဖောက်ခွဲရေးပစ္စည်းတွေသုံးပြီးတိုက်ခိုက်ခဲ့ကြတယ်လို့လည်းကုလားရဲ့အစင်ခန်းစာမှာဖော်ပြပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာလဲတာလီဘန်တို့ကယာနဲ့ချီတဲ့လူတွေကိုဖမ်းဆီးပြန်ပေးဆွဲတာတွေအပါအဝင်မဲဆန္ဒရှင်တွေကိုချင်းချောက်အကြက်ကင်တာတွေလုပ်ခဲ့တယ်လို့လဲကုလားအဖွဲ့ကဖော်ပြထားပါတယ်။အော်တိုဘာလ20ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေကိုတော့ရေးတွက်နေစေဖြစ်ပါတယ်။ကနအူးရလဒ်တွေကိုတော့အခုလနှောင်းပိုင်းလောက်အထိကျင်းညာနိုင်မဲ့အခြေအနေမရှိသေးပါဘူးရှင်။
တူရကီနိုင်ငံသားရဲ့ဝန်ကြီးမာဗလတ်ကာဗူဆိုဂလူကစော်ရီတရင်တော်ဂျမိုက်ကာရှိုဂီတက်ခံရတဲ့တရင်အချက်လက်တွေတူရကီဆွေးရမှာရှိနေပြီးတော့ဒီတေဆုံးမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်တဲ့အခါမှာတော့လူများသိအောင်ထုတ်ပြန်မဲ့အနေအထားရှိကြောင်းဒီကနေ့ပြောပါရယ်စော်ရီအာရေဗီယာပါဝင်ဒီအချက်လက်ကိုစိတ်ဝင်စားတဲ့နိုင်ငံတွေအနေနဲ့ကြီးရှုနိုင်တဲ့အခွင့်အရေးပေးထားတယ်ဆိုတာတူရကီအနေနဲ့ပြောကြားထားကြောင်းလဲဂျပန်နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းကာဗူဆိုဂလူကတရင်တော်တွေကိုပြောခဲ့တာပါကာရှိုဂီဟာအော်တိုဘာလ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စီရုံးအတွင်ဝင်ရောက်သွားပြီးတဲ့နောက်အသက်ခံခဲ့ရတာပါအရင်တုန်းကတော့ဆော်ရီအာရေဗီယာဘက်ကကာရှိုဂီဟာကောင်စီဝင်ရုံးအတွင်ကဘေးမတည်ရမခပြန်ထွက်သွားကြောင်းပြောပေမဲ့နောက်ပိုင်းမှာတော့သူဟာကောင်စီရုံးအတွင်ဝန်ထမ်းတွေနဲ့ကိုရီးလက်ရောက်ချင်းများကနေ11ညခံပြီးတော့တည်ဆုံသွားကြောင်းပြန်ပြောင်းလဲပြောဆိုပါတယ်ဒီတိုက်ဆုံမှုဟာဂျိုတင်စီစဉ်တက်ဖြတ်မှုဖြစ်တယ်လို့ sorry ဆိုရရှိနေကပြောပေမဲ့ဘသူကစီစဉ်ညွှန်ကြားခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး sorry ပြင်ဆယ်မန်နဲ့တူရကီသမ္မတ Recep Tayyip Erdogan တို့ဆက်သွယ်စကားပြောကြကြပြီးတဲ့နောက်ဒီတက်ဖြတ်မှုမှာဘရင်ဆယ်မန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတော့သမ္မတ Erdogan ကလက်ခံထားတဲ့အကြောင်းကာဗူဆိုဂလူကပြောပါတယ်ဒါပေမဲ့လည်းလူ15ယောက်ပါဝင်တဲ့အဖွဲ့ဟာသူတို့ဘာသာတူရကီကိုလာပြီးအခုလိုလှုပ်ကြံတက်ဖြတ်မှာမဟုတ်ဘူးဆိုတာရှင်းနေကြောင်းနဲ့ဘသူအမိန်ပေးစေခိုင်းမှုနဲ့ဒီလိုတက်ဖြတ်ခဲ့လဲဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့ဖော်ထုတ်ဖို့ကာဗူဆိုဂလူကပြောခဲ့ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 1063ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်ကိုတုံးပြီးအကြမ်းဖက်မှုတွေလှုပ်ဆော်နေတာကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်သေးဘူးလို့လူခွင့်ရေးဆိုင်ရာအစီအခံစာတစ်ခုကထောက်ပြထားတဲ့အကြောင်း Facebook ကုမ္ပဏီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်အသုံးပြုမှုနဲ့ပတ်သက်ပြီးဆန်းစင်လေ့လာဖို့ကုမ္ပဏီကအမေရိကန်ပြည်ထောင်စု San Francisco အခြေစိုက်စီးပွားရေးလုပ်ငန်းများရဲ့လူမှုရေးတာဝန်ခံမှုဆိုင်ရာအဖွဲ့ Business for Social Responsibility ကိုအလုပ်အပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာ Facebook ကိုသုံးပြီးလူလူကြားသဘောထားကွဲပြားမှုတွေဖြစ်အောင်သွေးထိုးနေတာတွေအကြမ်းဖက်မှုတွေဖြစ်အောင်လှုပ်ဆောင်နေတာတွေကိုထိန်းချုပ်ဖို့ Facebook ဘက်ကအပြည့်အဝမလုပ်ဘူးလို့အစိုးရခန့်စာကထောက်ပြထားတဲ့အပေါ်မှာလက်ခံသဘောတူကြောင်းနဲ့ဒီချက်ပို့ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ Facebook ကုမ္ပဏီရဲ့မူဝါဒပိုင်းဆိုင်ရာမန်နေဂျာ Alex Warofka ကဘလော့တစ်ခုမှာပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့လာမယ့်2020ပြည်နှစ်ရွေးကောက်ပွဲကာလအတွင်းသတင်းမှားတွေဖြန့်ဝေလှုပ်ဆော်တာလိုမျိုးမြန်မာနိုင်ငံတွင်း Facebook ရဲ့ WhatsApp ကိုတုံ့လာတာနဲ့အတူထွက်လာမယ့်ပြဿနာသစ်တွေကိုကင်တွယ်နိုင်ဖို့ပြင်ဆင်ထားဖို့တတိပေးထားတဲ့ BSR ရဲ့အစီရင်ခံစာကို Facebook ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအစီရင်ခံစာထဲမှာတော့ Facebook ပေါ်မှာတင်နေတဲ့အချက်လက်အကြောင်းအရာတွေကိုပို့ပြီးတော့တင်ကြပ်ဖို့မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတိုးတက်မှုအချက်လက်တွေကိုပုံမှန်ထုတ်ပြန်ဖို့လည်းအကြံပြုထားပါတယ်။မြန်မာနိုင်ငံတွင်သတင်းမှားတွေနဲ့မုန်တီးရေလှုံ့ဆော်ဖြန့်ဝေနေတာတွေကိုကာကွယ်ဖို့ဆိုပြီးပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပဲမြန်မာစစ်တပ်အရာရှိကြီးတွေစစ်တပ်ရဲ့သတင်းထုတ်ပြန်ရေးစာမျက်နှာတွေအပါအဝင်စာမျက်နှာတွေလူပုဂ္ဂိုလ်တချို့ကို Facebook ကဖယ်ရှားခဲ့ပါတယ်။ဒါဆိုရင်နိုင်ငံတစ်ခုရဲ့စစ်တပ်ဒါမှမဟုတ်လေနိုင်ငံရေးခေါင်းဆောင်တွေကိုပထမဆုံးအကြိမ်ဖြစ်အသုံးပြုခွင့်တားမြစ်ခံရတာလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာချာလာဘင်းနီမှာမြောက်ကိုရီးယားဆင်မြင့်အရာရှိတွေနဲ့နယူးယောက်မြို့မှာတွေ့ဆုံမှုရှိပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့နိုင်ငံသားဌာနရဲ့ကြေညာချက်မှာ ဖွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဆင်မြန်အကြံပေးကင်မြောင်ချိုရူဟာစင်ကာပူထိပ်သီးဆွေးနွေးပွဲပူးတဲ့ကြေညာချက်မှာပါဝင်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အားလုံးစစ်ဆေးပြီးတော့လုံးဝပြီးတိုင်ဖြတ်သိမ်းကြောင်းနောက်ဆုံးအတည်ပြုနိုင်တဲ့အဆင့်အပါဝင်အရေးကြီးတဲ့ကဏ္ဍ၄ခုလုံးမှာတိုးတက်မှုတွေဘလောက်ရှိလာလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဇွန်လကစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားသဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ဒီသဘောတူညီချက်အတိုင်းကောင်တဲ့ဖော်ရမှာနှေးကွေးတာကြောင့်လို့ဆိုပြီးတော့နှစ်နိုင်ငံကြားအဆင်မပြေဖြစ်နေတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့တကယ်လို့အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တန်းခတ်ထားတာတွေကိုဖယ်ရှားမပေးဘူးဆိုရင်နျူကလ িয়ার အစီအစဉ်တွေပြန်ဆမယ်ဆိုပြီးမြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုသွားတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဟာအမေရိကန်အပါအဝင် 1950-53 ကိုရီးယားစစ်ပွဲအတွင်းယာယီစစ်ပီးငြင်းထားတဲ့တောင်ကိုရီးယားနဲ့ပါငင်းငယ်ရေးစာချုပ်ချုပ်ဆိုနိုင်ဖို့နည်းလမ်းတွေရှာဖွေနေပါတယ်ခင်ဗျာ
။အီရန်နိုင်ငံတွင်အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့အကြမ်းဖက်မှုတံခံခဲ့ရသူတွေကိုအစွန်းလိုက်အပြုံလိုက်ညှဉ်းနှံထားရနေရာ200ကျော်တွေ့ရှိထားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်။အီရန်အနာပိုင်တွင်လည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထံကအချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့အီရတ်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာထဲမှာတော့ဒီအစုလိုက်အပြုံလိုက်မြုပ်နှံထားသူထားခံထားရဒါတွေတဲမှာတည်ဆုံးသူ 6,000 ကနေ 12,000 လောက်ထိရှိမယ်လို့ဖော်ပြထားပါတယ်။နောက်ပိုင်းမှာလည်းအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေထပ်ပြီးတွေ့ရအောင်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်ရှင်
။မငြိမ်မသက်ဖြစ်နေတဲ့ကင်မရွန်နိုင်ငံအနောက်မြောက်ဒေသကကျောင်းတွေကျောင်းကိုတနတ်သမားတွေကဝင်စီးပြီးတော့ကျောင်းဝအပါဝင်ကျောင်းသူကျောင်းသား80လောက်ကိုဖမ်းဆီးသွားပါတယ်။လူမှုကွန်ရက်မှာတင်လိုက်တဲ့ဗီဒီယိုမှာတော့မဲမောင်နေတဲ့ခန်းမှာတုံလို့ချုပ်ချားပုံပေါ်နေတဲ့ဒဇာကန်ကလေးတွေကိုလည်းတွေ့ရပြီးအင်္ဂလိပ်စကားပြောအမ်ဘာဇိုနီးယားဒေသကလွတ်လပ်ရေးတိုက်ပွဲအတွက်တိုက်ပွဲဝင်နေတဲ့အမ်ဘာဘွိုက်လက်နက်ကင်အဖွဲ့ဝင်တွေကိုလည်းတွေ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသွေးထိုးလုံဆော်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီး2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်ဖို့တီးခြားလွတ်လပ်တဲ့သုတေသနအဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Business for Social Responsibility BSR ရဲ့မြန်မာနိုင်ငံမှာ Facebook အသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာရဲ့တွေ့ရှိချက်အပေါ်မှာတော့မြန်မာနိုင်ငံကလူမှုရေးလှုပ်ရှားသူတွေကကြိုဆိုခဲ့ကြပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်မှုတွေနဲ့ကြုံရမှာကိုလည်းဆိုရင်နေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်အောင်အွန်လိုင်းကနေသွေးထိုးလုံဆော်မှုတွေကိုဟန်တားရမှာထိထိရောက်ရောက်မလုပ်နိုင်ခဲ့တဲ့အကြောင်းအမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ BSR ရဲ့အစီအခံစာကိုတော့ Facebook ကလည်းလက်ခံအတိအမှတ်ပြုလိုက်ပါတယ် Facebook ပေါ်ကနေသဘောထားကွဲပြားမှုတွေအကြမ်းဖက်မှုတွေပေါ်ပေါက်အောင်လုံဆော်မှုတွေကိုဟန်တားရမှာအားနည်းချက်ဟာဒီနှစ်မတိုင်ခင်အချိန်အထိတွေ့ခဲ့ရကြောင်းအစီအခံစာရဲ့တွေ့ရှိချက်ကိုလက်ခံကြောင်းလဲ Facebook ရဲ့မူဝါဒရေးရာဆိုင်ရာမန်နေဂျာတဦးဖြစ်တဲ့ Alex Warruf ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လက်ရှိအချိန်အထိလဲ Facebook ရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေစေဖြစ်တဲ့အကြောင်းလူငယ်နဲ့လူမှုတရားစတာဖော်ဆောင်ရေးစင်တာကကိုသက်ဆွေဝီကပြောပါတယ
်အဓိကပြဿနာဖြစ်တဲ့ Facebook ကမြန်မာနိုင်ငံကြီးကိုသားလို့မရှိဘူးအဲ့တော့ဒီသူတွေဒီလိုပါဒီထဲမှာသူတွေဒီ partner လုပ်တဲ့အဖွဲ့တချို့ရှိတယ်လို့လည်းကျွန်တော်ကြားတယ်ဒါပေမဲ့ဒီကြီးချက်ပုံပြီးတော့လေဒီတစ်ခွက်ခွင့်ကြီးနဲ့ partner တွေလည်းကြီးတယ်ပုံပြောက်ကားတယ်ဆိုတာကားကောင်းတဲ့ဟာပြောတော့ပိုလို့စုလို့လိမ့်မယ်လို့ဆိုတော့ခဏခဏကျွန်တော်ပြောတင်ပါလေကျွန်တော်ကပြည့်တယ်ဒါပေမဲ့ဟိုဘာသာပြန်လာလဲဆိုတော့ဒီအတော့တွေက community standard နဲ့ဟိုဘာတစ်ခုမှမရှိဆုံးတဲ့အကြောင်းမျိုးမထွက်ခါပါဘူးဆိုတာလေးပဲပြန်လာဒါတော့မြန်မာကျွန်တော်ဒီတုံ့ပြန်တယ်အဲ့ဒီအကောင့်တွေထူးပြန်တယ်လို့ဒါပေမဲ့မအောင်မြင်တာများအခုတည်းကတော့ Facebook ကတော့ဒီဟိုဗန်ဒရီရဖြစ်နေလို့မရှိလို့ရှာလို့ဖြစ်နေတယ်ဒါမှရှိတယ်ဒီရောက်တာကတော့တုံးနေမှာလေ2020ကြီးနဲ့တုံးပြီးတော့ဆက်ပြီးတော့ဒီလိုမျိုးဒီဝါရဆိုင်ကြီးတွေလုပ်နေပါပါ
မြန်မာနိုင်ငံမှာခန့်မှန်းခြေ Facebook သုံးစွဲသူတန်း 20 လောက်ရှိနေပြီးတော့စိတ်ခေါမှုတွေအများကြီးရှိနေတယ်ဆိုတာကိုလည်းအစိုးရခန်းစားကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ 2020 ပြည့်ရွေးကောက်ပွဲလိုအရေးကြီးတဲ့အချိန်မျိုးတွေမှာတော့သတင်းမှားတွေဖျက်ချီတာမျိုးလိုအဖြစ်မျိုးတွေမကြုံရအောင်ကြိုတင်ကာကွယ်ပြင်ဆင်ထားဖို့ကိုလည်းအစိုးရခန်းစားပြုစုသူတွေက Facebook ကိုတိုက်တွန်းထားပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာ Facebook အနေနဲ့ဒီထက်ပိုအားစိုက်ထုတ်ဖို့လိုအပ်ကြောင်းလည်း Facebook တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူနောက်တူဦးဖြစ်တဲ့ကိုမြတ်သူကပြောပြပါတယ်။တွေ့ကြောက်ကျင်းတင်ထားဖို့လိုပါတယ်။ကျွန်တော်ရွေးကောက်ပွဲတွေမှာဒီ
Facebook ကိုတလွဲအသုံးပြုပြီးတော့ဆက်သွားတဲ့ဟာကျွန်မမိမာဒီဟာဟိုကျုံကျုံပဲအကောလို့ကျွန်တော်တို့ကယူပါတယ်ပေါ့။ဒီလမ်းတွေပေါ့နိုင်ငံရေးဆိုင်ရာဒီစစ်စစ်ရင်းစရာအမှားတွေဖြတ်နေတာ။တော့ဒီလိုဟာမျိုးတွေကအမြောက်များဆက်ချီနေပါမယ်။ကျွန်တော်ဟို Facebook အနေနဲ့တားဆီးဖို့လိုလူတွေနေနေလဲဟိုဖေ့စ်ဘွတ်မှာတွေ့ကြတဲ့ အကြမ်းတိုင်းပေါ့နော်သူတို့ကပို့ဆိုင်ကိုတုံမနေဖို့လို့လုပ်တယ်ကျွန်တော်တို့ကဖေ့စ်ဘွတ်ဆိုတဲ့ဟာဒီဟိုကုလူဆက်တဲ့ဆောင်ရွက်ဖို့လုပ်ထားတဲ့ဟိုအဝင်ဟိုဒီမှုဝင်ဝိုင်းတစ်ခုဖြစ်တယ်ပေါ့နော်ဒီကျွန်တော်တို့တင်းနေထုတ်လုပ်ပေးနေတဲ့တင်းဆက်ရုံတစ်ခုမဟုတ်ဘူးတင်းစာဌာနမဟုတ်ဘူးဒီဟာကိုပြီးဖို့လို့လေဖေ့စ်ဘွတ်ကတွေးတင်ရတိုင်းဟိုတင်းဌာနတွေမှာနင
ဖွဲ့ချစ်တခုခုပါပေါ့နော်ဒီကြမ်းမှုထုတ်တန်ပြီးတော့လိုရာသုံးချပါမယ်အနေနဲ့ရှိမှာပါပဲဗျာဖေ့စ်ဘွတ်ကတော့ဗကြသေးခင်ကနေစလို့မြန်မာနိုင်ငံကသုံးဆွဲသူတွေအကြပုံပုံစည်းစည်းဆောင်ကျိမှုတွေနဲ့အမုန်းတရားဖြန့်ချိမှုတွေကိုထိန်းချုပ်ဖို့မြန်မာဘာသာစကားကျွမ်းကျင်သူတရား၄ပါးနဲ့ကြိုးပမ်းနေကြောင်းပြောဆိုထားတာပါအခုနောက်ဆုံးအစီအခါစာထွက်ပေါ်လာပြီးတဲ့နောက်မှာလည်းဒီထက်ပိ
ော်တကယ်အကြတော့ platform ပိုင်းရှင် Facebook ကညာမျိုးတွေကိုတကယ်ဟိုတိတိကျကျဆိုတာလေတကယ်ကိုဟိုဘယ်လိုခေါ်မလဲတကယ်လုံးဖေတာလုံးတာမျိုးတွေမဟုတ်ပဲနဲ့တကယ်ရည်ရွယ်ချက်နဲ့ပြန့်နှံ့မှုနဲ့ဒီအတိုင်းတာနဲ့အဲ့အမျိုးနားလဲသွားနားလဲတိကျပြီးတော့ဟိုဖြုတ်ချတာလို့ခင်းတာလို့အဲ့လိုလုံးနိုင်လို့မလုံးနိုင်ဘဲနဲ့တော့ဟိုဟိုဒီဇိုင်းဒီဇိုင်းနဲ့လောက်တာတွေကမလိုအပ်ပဲနဲ့ခွဲခြားနှိပ်ကုတ်တဲ့ဟာမျိုးတွေအမြဲတည်းရှိနေတယ်။နောက်တော့အစိုးရလည်းအဲ့ဒါကိုကြောင်းပြပြီးတော့စံတတ်တာမျိုးတွေလက်လက်စွာပြောဆိုခြင်းနဲ့တရင်းလောက်ကမျိုးလုံးကိုစံတတ်တာမျိုးတွေဖြစ်လာနိုင်တဲ့လားလားလေးရှိတော့အမြဲကအဲ့ဒါမျိုးတွေဖြစ်နိုင်တယ်
ရမရီကမှာမုတ်တရားဖြန့်ချီမှုတွေဟာ Facebook လူမှုကွန်ရက်မှာအဓိကတာဝန်ရှိခဲ့ကြောင်းကုလသမဂ္ဂနဲ့လူခွေလှူရှားသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့သဘောထားပြည်ထောင်သူဘာသာရေးခေါင်းဆောင်တချို့ရဲ့အကောက်တွေကိုလည်းဖယ်ရှားပစ်ခဲ့မှုပါတယ်ရှင
်။မဆမုံမင်းမြန်တင်ပြသွားတာပါရှင်။အခုတော့တရုတ်မြန်မာနယ်စပ်မှာအခက်အခဲတွေဖြစ်နေတဲ့သတင်းဖက်ဆက်ရအောင်ပါ။တရုတ်မြန်မာနယ်စပ်မှုဆဲကနယ်စပ်ဂိတ်တွေမှာမြန်မာဖက်ကထုတ်ပေးတဲ့ယာယီနယ်စပ်ဖြတ်ကူးခွင့်လက်မအသေးကိုတရုတ်ဖက်ကလက်မခံတာကြောင့်နယ်စပ်ကူးတန်းသွားလာသူတွေအခက်အခဲတွေတွေ့နေရတယ်လို့ယာနယ်ချီတဲ့ကွန်တင်ကာတွေလည်းပိတ်နေနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒီအခက်အခဲကိုပြေလည်ဖို့အမြန်ဆုံးဆောင်ရွက်နေပြီးအစောဆုံးမနက်ဖြန်လောက်မှပြေလည်သွားနိုင်ကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ယာယီနယ်စပ်ဖြတ်ကူးခွင့်လက်မှတ်အသစ်ကိုတရုတ်နိုင်ငံဘက်ကမနေ့တနင်္လာနေ့ကစပြီးလက်မှတ်ခံလာကြောင်းတရုတ်မြန်မာနယ်စပ်ကူတန်းသွာလာမှုမှာအခက်အခဲတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်တရုတ်ဘက်ကဖြတ်တန်းသွာလာခွင့်မပြုတာကြောင့်မြန်မာဘက်ချမ်းမှာကုန်တင်ရင်တွေယာနဲ့ချီပြီးပိတ်ဆို့နေကြောင်းမူဆယ်မြို့ကိုရောက်ရှိနေတဲ့ကုန်တင်ရင်ပေါင်းတဦးကအခုလိုပြောပါတယ
်ဒီမူဆယ်ဘက်ကိုတက်တဲ့ကားကဆယ်ရာခိုင်နှုန်းတော့ပဲပြေဝင်တယ်ကျန်တဲ့ကားတွေကတော့လမ်းပေါ်မှာရောဒီကွင်းထဲမှာရောအများကြီးပဲပြည်နေတယ်။မနေ့ကမတော်တီကတယောက်ပြောတန်ကြတာကဒီမူဆယ်၁၅မိုင်အဝင်တန်းလေးကကားကွင်းထဲမှာစီး300လောက်ကွင်းထားတယ်လို့ပြောတန်ကြတယ်။အဲလမ်းပေါ်မှာကလည်းပြောမယ်ဆိုစီး300လောက်ရှိဒီ၁၅မိုင်ထဲမှာကုန်ပစ္စည်းနဲ့ပေါ့နော်စိတ်တဲ့ကားတွေလည်းရှိဦးမှာ
ဒီလိုပိတ်ဆို့မှုဖြစ်ရတဲ့အကြောင်းကိုသူကအခုလိုဆက်ပြောပါတယ်
ဒီကတ်ပေါ့ဗျာကျွန်တော်ကတော့ခုနှစ်ရက်ကြာလို့ခေါ်တခါတုန်းကအစိမ်းလေးတွေပေါ့နော်ဗမာထုတ်ပြီးတဲ့အစိမ်းလေးတွေအဲ့ဒါလေးတွေကိုအခုသူတို့လာဝကဦးစီးမှုတွေကဒီကတ်အဟောင်းပုံစံကုံသွားတော့ကတ်အစ်စ်ပြန်ထုတ်တာသူတို့စာရည်သူတို့ဒီလာဝကအချင်းချင်းတော့တင်တော့တင်ပြီးသားပေါ့ဗျာဒါပေမဲ့ဟိုတရုတ်ဘက်ကကျတော့ဒီအရာရှိအပေါ်ကအရာရှိကနေဒီအောက်ခြေကိုမရောက်လာသေးဘူးအဲ့လိုမျိုးပုံစံမျိုးရှိတယ်မရောက်လာသေးတော့ဒီအောက်ကလူကလက်မခံဘူးပေါ့အဲ့လိုမျိုးရှိတယ်
မ မိုးဆယ်မြို့ကကုန်းတဲ့အူကတော့ဂိတ်အဝင်ထက်ပိတ်ဆို့မှုဖြစ်နေတာကြောင့်မြန်မာနိုင်ငံဘက်ကတွားရောက်အလုပ်လုပ်ကြရသူတွေပုံမှုအခက်အခဲဖြစ်ပြီးရေရှည်ဖြစ်မဲ့ဆိုရင်နေဆက်စီးပွားရေးကိုထိခိုက်နိုင်ကြောင်းပြောပါတယ်။
ဒါပေမဲ့ဝင်လာကြွေးရထွက်ရခက်တာတော့အမှမရှာဖွေစားနေတဲ့လူတွေဆင်းမပြေဘူးပေါ့။ဒီနေ့လောက်ဒီနေ့စားရလောက်တမားတွေကိုပုံဆိုးတော့ပေါ့လေနော်။ဒါပေမဲ့အဲ့လေအားရရှိမှရတော့မကောင်းကြတော့အောင်တော့မကောင်းပါဘူး။ရှားကြီးဖြတ်တန်းခွင့်လက်မမဟုတ်ပဲနေဆက်ဖြတ်ကျော်ခွင့်ဘော်ရာပတ်စာအုပ်အနီကိုကန်ဆောင်ထားသူတွေကတော့ကျုံနိုင်ငံဘက်ကိုဝင်ရောက်နိုင်ပါတယ်။မိုးဆယ်မျိုးကလူဝင်မှုက
ဲ့အစီအစဉ်ကိုတရုတ်တိုင်ဝန်ကတဆင့်အကြောင်းကြားထားပြီးဖြစ်ကြောင်းနဲ့တရုတ်နိုင်ငံကအထက်အာဏာပိုင်တွေကနေဆက်ကိုညှဉ်းပန်းချက်ပေးပို့တာကြံ့ကြာနေတာကြောင့်အခုလိုဖြစ်ရကြောင်းပြောပါတယ်လောလောဆယ်မှာနေဆက်အာဏာပိုင်တွေနဲ့ညှိနှိုင်းနေတယ်လို့ကက်အစ်စ်ကိုလက်မခံသေးခင်ကာလမှာတရုတ်ဘက်ကလက်ခံတဲ့ယာယီဖြတ်တန်းခွင့်လက်မှတ်ပုံစံအဟောင်းကိုပြန်လည်အသုံးပြုဖို့ပြင်ဆင်နေတာကြောင့်ပိတ်ဆို့တာတွေဟာမနှက်ဖန်ပါဆိုပြေလည်သွားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံကနေတရုတ်နိုင်ငံဘက်ကိုတွားရောက်အလုပ်လုပ်ကင်သူမြန်မာပြည်သားဟာ9သိန်းလောက်ရှိပြီးတရက်ကိုလူ1000လောက်အဝင်ထွက်ရှိကြောင်းဒေသခံတွေကခံမှန်းပါတယ
်ဒီကနေ့ဘာလ3ရက်ဂျာဖက်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်တဲ့နေရာဒီအနာရဲ့ NLD ပါတီကနေပြီးတော့9နေရာအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နေရာအနိုင်ရခဲ့ပါတယ်ကြဖြက်ယူကောက်ပွဲရလတ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရာတော်များများအဖြစ်ထွက်ခဲ့ပေမဲ့ဒီရလတ်ရဆိုရင်တော့လာမယ့်2020ယူကောက်ပွဲကြီးဟာအနာရ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်။သရရှင်တွေရောဘလူးတင်းမြင်ယူဆပါကလေး။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများတို့သူတွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကျူတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လင်းတဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါပြင်ကိုဆွနိမြင်းများလူတဲ့အကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွနိမြင်းများကြမဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင
်။ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပြီးဒီရွေးကောက်ပွဲရာဆိုရင်သမ္မတဒိုနယ်ထရန့်ပေါ်လူလူထောက်ခံမှုဘယ်လောက်ရှိမရှိဆိုတာအဆုံးအဖြတ်ပေးမဲ့သမ္မတတက်တန်းကြားကာလအခြေအနေလည်းဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲရလဒ်တွေဟာအမေရိကန်နိုင်ငံရေးရဲ့အာဏာချိန်ခွင်ရှာပြောင်းမှုဖြစ်စေနိုင်တယ်လို့သမ္မတထရန့်ရဲ့ကြံနေသေးတဲ့သမ္မတတက်တန်းနှစ်နှစ်အတွက်အပြောင်းအလဲတွေလည်းဖြစ်လာနိုင်ပါတယ်။ VOA သတင်းထောက်ဂျင်မလုံးရေးသားပေးပို့တဲ့သတင်းကိုကိုသားညွန်ကပြောပြထားပါတယ်ရှင်။
အမေရိကန်ထက်လွတ်တော်မှာ Republican Party ဆက်ပြီးတော့ထိန်းချုပ်နိုင်အောင်လို့သမ္မတ Donald Trump ကမဲဆွဲစည်းရုံးပွဲတွေမှာစည်းရုံးဟောပြောခဲ့ပါတယ်။ Tennessee ပြည်နယ်ကမဲဆွဲပွဲတစ်ခုမှာတော့လူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump က Democrat တွေကိုပြစ်တင်ဝေဖန်သွားပါတယ
်။ Democrats want to invite caravan after caravan of
illegal immigrants. ဒီမှာဝင်နိုင်ငံသားရွှေပြောင်းလာတဲ့လူအုပ်ကြီးကျွန်တော်တို့တိုက်ပြီးတဲ့အလုံးရင်းဝင်လာမှာကို Democrat တွေကကြိုးစိုးနေတာပါ။ကျွန်တော်ကတော့အဲ့ဒီလိုမဟုတ်ပါဘူး။ဘယ်တိုင်းပြည်ကမှသူတို့နယ်ဆက်စည်းကိုဖျက်တိုင်းခွင့်မပေးနိုင်ပါဘူး။ဒါဟာကျူးကျော်တာပါ။သူတို့ဘလို့ပြောပြောကျွန်တော်ဂယူးမဆိုင်ပါဘူး။သတင်းလိမ်တွေဘလို့ပဲပြောပြောကျွန်တော်ဂယူးမဆိုင်ဘူး။ဒါဟာကျွန်တော်တို့တိုင်းပြည်ကိုကျူးကျော်လာတာပါ
။သမ္မတထရမ့်မတိုင်ခင်သမ္မတလုပ်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားဟာဒီမိုကရက်ရွေးကောက်ပွဲစည်းရုံးရည်မှာအင်တိုက်အားတိုက်ပါဝင်ဆောင်နေသူတူဖြစ်ပါတယ်။ Illinois ပြည်နယ်စည်းရုံးပွဲတစ်ခုမှာလူတွေမဲသွားပေးကြဖို့သူကတိုက်တွန်းခဲ့ပါတယ်
။ When you vote Illinois You can reject that kind of politics.
Illinois ပြည်သူတို့ခင်ဗျားတို့မဲသွားထည့်ခြင်းအပြင်အခုရှိတဲ့နိုင်ငံရေးမျိုးကိုပယ်ဖျက်နိုင်ပါလိမ့်မယ်။နိုင်ငံရေးလုပ်ငန်းရှင်မှာခင်ဗျားတို့ပါဝင်ခြင်းအပြင်မမှန်ကန်တဲ့လုပ်ရက်တွေကိုထောက်ပြနိုင်ပါတယ်။မဲသွားပေးခြင်းအပြင်ကြောက်ရွံ့မှုအစားမျှော်လင့်ချက်ကိုရွေးနိုင်ပါတယ်
။လက်တလုံးမှာရင်ကြိုတင်မဲဆန္ဒပေးမှုနှုံအတော်များနေပြီးတော့ပါတီနှစ်ရက်စလုံးကမဲဆန္ဒရှင်တွေထွက်ပြီးတော့မဲပေးနေကြပါတယ်။အခုရွေးကောက်ပွဲဟာသမ္မတထရန့်ပေါ်မှာလူလူဆန္ဒခံယူတဲ့သဘောဖြစ်နေတယ်လို့Brookings Institute ကသူတည်တည် John Hodak ကပြောပါတယ
် This is the president who wants this midterm to
သမ္မတကိုယ်တိုင်ကလည်းဒီယူကောက်ပွဲဟာသူ့ပေါ်မှာလူလူသဘောထားဆန္ဒခံယူရပွဲသဘောဖြစ်စေချင်ပုံရတယ်သူ့ပေါ်လူလူထောက်ခံမှုလူကြိုက်နှစ်သက်မှုတွေဟာ Republican Party ကိုအနိုင်ရလိမ့်မယ်လို့သမ္မတကယူဆနေပုံရတယ်လို့ John Hodak ကပြောတော့တာပါပ Bipartisan Policy Center ကသူတည်သည့် June 40ကတော့သမားထရမ်ကအခုပွဲမှာဒီမိုကရက်တွေနဲ့တင်ရှင်ပြိုင်နေရတာမဟုတ်ဘဲနဲ့အမေရိကန်ရဲ့နိုင်ငံရေးသမိုင်းကိုပါရင်ဆိုင်နေရတာလို့ဆိုပါတယ်
။ Well, the big picture is that midterm elections go against
ခုလုံးထုံကြည့်ရင်ခုလွတ်တော်ရွေးကောက်ပွဲဟာသမ္မတရဲ့ Republican Party အတွက်ကဲဆန်းချက်ဖြစ်ပါလေ။ဒီမိုကရက်တွေဟာအောက်လွတ်တော်မှာရောပြည်နယ်အုပ်ချုပ်ရေးမှုနေရာတွေပြည်နယ်လွတ်တော်တွေမှာပါအတော်လေးအနိုင်ရပါလိမ့်မယ်
။သမိုင်းကြောင်းအရဆိုရင်တော့ဂျာကာလာရွေးကောက်ပွဲတွေမှာ Republican ထောက်ခံတဲ့မေကပို့ပြီးတော့အခိုင်အမာရှိပါတယ်။ဒါကြောင့်လည်းပဲဒီမိုကရက်တစ်အနေနဲ့သူ့ကိုထောက်ခံသူတွေမဲထွက်ပေးကြဖို့ဆိုတာဖိအားဖြစ်လာတယ်လို့ရွေးကောက်ပွဲစစ်တမ်းပြုစုတဲ့ Gallup Pooling က Frank Newport ကပြောပါတယ
် Under the expectation that Republican voters typically are more likely to turn out
Republican ထောက်ခံသူတွေရွေးကောက်ပွဲတွေမှာမဲထွက်ပေးလို့ရှိကြတော့ Democratic Party အနေနဲ့သူ့ထောက်ခံသူတွေကိုမဲထွက်ပေးကြဖို့လုံနိုင်မလားဆိုတာကြည့်ရပါလိမ့်မယ
်ဒါကြောင့်လည်းပဲအောက်လွှတ်တော်မှာဒီမိုကရက်တွေချုပ်ကန်နိုင်ဖို့ဆိုရင်တော့အခုရွေးကောက်ပွဲမှာမဲဆန္ဒပေးသူတွေများများလာကြဖို့အရေးကြီးလိမ့်မယ်လို့Todd Wade အဖွဲ့ရဲ့သူတည်သည့် Jim Kessler ကပြောပါတယ
်။ The House has been a rubber stamp for the Trump agenda. It will no longer be a rubber stamp.
အခုကသမ္မတထရန့်လှုပ်ရှင်နေတာတွေကိုအောက်လွှတ်တော်ကလုပ်နေရတယ်လို့ဖြစ်နေပါတယ်။ဒါမျိုးဆက်မဖြစ်နိုင်တော့ပါဘူး။ဘယ်ကိစ္စမဆိုပါတီ genius လုံးရဲ့အခြေခံနဲ့လောရပါလိမ့်မယ်
။လက်တလောခမန်းချက်တွေရဆိုရင်တော့အောက်လွှတ်တော်နေရာတွေအတွက်ဒီမိုကရက်တွေအနိုင်ရဖို့များနေပါတယ်။ဒါကြောင့်လည်းပဲအောက်လွှတ်တော်မှာတော့ဒီမိုကရက်ကအများစုနဲ့ချုပ်ကန့်နိုင်မဲ့လာလာတော့ရှိနေပါတယ်။ကိုယ်စလေတရားရှိတဲ့အထက်လွှတ်တော်မှာတော့51-49ကပ်ပြီးတော့အတာနဲ့ Republican ဘက်ကလက်ရှိလွှတ်တော်ကိုလှမ်းမိုးထားတာကိုပဲ Republican နေနဲ့ဆက်ပြီးတော့ထိန်းထားနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါဟာလည်းသမ္မတ Donald Trump ရဲ့နောက်ဆုံးအချိန်ထိကိုမဲဆွဲစည်းရုံးမှုတွေကြောင်းလို့ပြောရမှာပါခင်ဗျာ
။ကိုသားညုံတင်ပြတော့ပါရှင်။ VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကန်နေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရီမကတိုက်ရိုက်ထုတ်လင်းချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခရော့ကျန်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦး။
သဘောထားတိတိတသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်ကာနီမှာလွှတ်တော်ဒိတ်ကိုမဲပေးရွေးကောက်ကြမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတယာရူတက်တန်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလဒ်တွေကအမေရိကန်နိုင်ငံရှိမှအာဏာချိန်ညှိမှုအပြောင်းအလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်တက်တန်းနှစ်နှစ်အတွက်လည်းအပြောင်းအလဲဖြစ်သွားနိုင်ပါတယ်။အောက်လွှတ်တော်အမတ်နေရာ435နေရာမှာအလုံးပြန်လည်ရွေးကောက်တင်ဆက်မှာဖြစ်ပြီးအထက်လွှတ်တော်အမတ်နေရာ100တဲက35နေရာနောက်ပြည်နယ်50တဲကပြည်နယ်36ခုတို့ရဲ့အုပ်ချုပ်ရေးမှူးတစ်တီကိုရွေးချယ်ကြမှာဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့မှာကျင်းပမဲ့သမ္မတတက်တန်းဝက်ကာလလွှတ်တော်ရွေးကောက်ပွဲမတိုင်ခင်ရက်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့အိုဟိုင်းယိုအင်ဒီယားနာနဲ့မစ်ဇူရီပြည်နယ်တွေကိုသွားပြီး Republican Party ကိုယ်စားလှယ်လောင်းနေအတွက်မဲဆွဲပေးနေပါတယ်ဒီကြားကာလရွေးကောက်ပွဲဟာသမ္မတထရန့်အာဏာရလာပြီးနောက်ပိုင်းမှာကျင်းပတဲ့အကြီးမားဆုံးလူမှုဆန္ဒခံယူပွဲကြီးလည်းဖြစ်တယ်လို့မီဒီယာတွေမှာဖော်ပြနေကြပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံရဲ့ပြီးခဲ့တဲ့လကလွတ်တော်ရွေးကောက်ပွဲအတွင်းတိုက်ခိုက်မှုတွေကြောင့်တေဆုံးဒဏ်ရာရသူ400ကျော်ရှိခဲ့ကြောင်းကုလသမဂ္ဂကပြောဆိုပါတယ်။ပထမဆုံးမဲပေးပွဲနေ့ဖြစ်တဲ့အောက်တိုဘာလ20ရက်နေ့နဲ့နောက်နေ့တွေမှာတေဆုံးသူ56ယောက်ရှိခဲ့ပြီး389ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ဆန်ယာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်နမာကဒီကနေ့အစီရင်ခံစာမှာဖော်ပြပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးမာဘယ်ကာဘူဆိုဂလူကဆော်ဒီသတင်းတောက်ဂျမဲကာရှိုဂီအသက်ခံရတဲ့သတင်းအချက်လက်တွေကိုတူရကီအစိုးရမှရှိနေပြီးဒီစုံစမ်းမှုအဆုံးသတ်တဲ့အခါမှာလူအများသိအောင်ထုတ်ပြန်မဲ့အနေအထားရှိတယ်လို့ပြောဆိုသွားပါတယ်ရှင်
။တင်အချင်းချက်ကိုမှတင်ပြထိုက်ကြညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ၄၀လိုင်းဒိုမီတာ25 kHz 5953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 5905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.
Thank you.